ီပြောင်းနေတဲ့မြန်မာနိုင်ငံမှာလူမျိုးဘာသာအသားအယောင်ဆိုတာကိုထဲမတွက်ပဲဒီမိုကရေစီကြိုးပမ်းမှုတွေအောင်မြင်စေမဲ့အတွေ့အမြင်တွေနဲ့အမျိုးသားလက္ခဏာကိုပုံဖော်နိုင်မလားဆိုတာကိုအမေရိကန်တန်အမတ်ကြီး Derek Mitchell နဲ့မြန်မာနိုင်ငံကိုလာသွားတဲ့လက်ထောက်အမေရိကန်နိုင်ငံသားရေးဝန်ကြီး Tom Malinowski တို့ရန်ကုန်မြို့မှာဥဆောင်ဆွေးနွေးခဲ့ကြပါတယ်။ဤပညာရှင်တွေအရက်ဖက်အတိုင်းအဝိုင်းတွေလူငယ်တွေပါဝင်တဲ့ဒီဆွေးနွေးပွဲမှာသီးခံခြင်းနဲ့ဤပညာဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဤပညာကိုအသုံးချပြီးအမုန်းတရားပွားစေတဲ့အရေးအသားတွေဖြန့်ဝေနေတဲ့ပြဿနာကိုဘလို့တားဆီးနိုင်မယ်ဆိုတာနဲ့ပတ်သက်လို့ ICT နည်းပညာတိုးတက်ရေးဆောင်ရွက်နေတဲ့မီဒိုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုက်အောင်ကမေးခွန်းထုတ်ဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာဟိုအင်တာနက်တွေ mobile phone တွေတုံးများလာတဲ့အခါမှာလူတွေတော်တော်များများလည်းတန်းနဲ့ချင်ပြီးတော့အင်တာနက်ကိုအချိန်ကိုပြန်မရောက်လာတယ်။သူတို့ကအင်တာနက်လိုကြောက်လာခြင်း Facebook ပေါ့နော် Facebook ပေါ်ရောက်လာတဲ့အခါမှာအဲအများကြီးတွေ့ရလဲဆိုတော့ဒီအမုန်းတကားတွေရဲ့နောက်ပြီးတော့ stream miss ပေါ့နော်အဲ့ဒီအပိုင်းကြီးတော်တော်များများရေးသားလာကြတာတွေ့ရတယ်။အဲ့ဒီလိုမျိုးရေးတဲ့အခါမျိုးမှာပါရီပါထပ်ပြီးတော့နောက်ဆက်တွဲရှိလာကြလဲဆိုလို့ရှိရင်ဒီဆိုလို့ရှိရင်တက်ကြောက်လုံးကြားရပြီးတောင်းရောက်ကဒီ Facebook ပေါ်မှာမတူညီတဲ့အမြင်နဲ့ရေးသားထားတဲ့အကြောင်းအရာတွေကြောင့်လဲဟိုတရားစွဲဆိုခံထားရတာရှိတယ်လေ။ဒီတော့ဒီ Facebook တောင်းဆွဲတာဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ခါရီတို့ပြောဒီ American Company Internet Company ခုတည်း Facebook ကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တောင်းဆွဲတဲ့သူတွေအပေါ်မှာအကြမ်းကိုဟိုမျက်မှုနိုင်မှုလားအကြမ်းများတယ်လေ။များတဲ့အခါမျိုးမှာမြန်မာနိုင်ငံမှာရှိတဲ့ American တန်ရုံးရနောက်ပြီး American အစိုးရရဲ့အမြင်နဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာမတူဘူးတော့ company အနေနဲ့ပို့ပြီးတော့ responsible ရှိအောင်ဘာတွေလုပ်ပေးနိုင်မလဲဆိုရဲအမိခွန်းကိုမေးခဲ့ပြီးပါတယ်ရှင့်
။အတော့သူတို့ဘက်ကတုံ့ပြန်ချက်ကရောဘယ်လိုမျိုးပြောပါလဲရှင့
်။သူတို့ကတော့အဓိကအဖြစ်ကျွန်တော်တို့ဒီ online တုံးတဲ့အခါမျိုးမှာလူလက်စာထုတ်ဖို့ပြဿနာတွေကလည်းဟိုအရေးကြီးတဲ့အတွက်တကယ်လို့များဒီ online ပေါ်မှာဒီအမုန်းတကားတွေပေါက်ပြောက်သွားဖို့နောက်ပြီးတော့ followers တွေပို့ပြီးတော့မြင်လာဖို့အတွက် Facebook ကလုပ်ပေးနိုင်တာကပုံနေပြီးတော့ကျွန်တော်တို့လူတွေအနေနဲ့ဒီအမုန်းစကားတွေပြန်ပြီးတော့တံပြန်နိုင်တဲ့စကားတွေ positive message တွေဖြေးသားထားတာကပို့ပြီးတော့ကောင်းပါတယ်ဆိုပြီးတော့သူတို့ကတော့နှစ်ချက်ပြုလိုက်ပါတယ်ရှင
့်။အဲဒီလိုမျိုးဒီရန်စားလုံးဆိုတဲ့ရေးသားမှုတွေအမုန်းပွားစီတဲ့ရေးသားမှုတွေကိုတံပြန်နိုင်မဲ့ဒီအပြုသဘောအရေးသားတွေကိုရောအချိန်ပေးပြီးတော့ရေးတဲ့သူကဘလောက်များများတွေ့ရလဲအဲလိုမျိုးရေးတဲ့လူတွေရောရှိလား
ကျွန်တော်တို့ဒီရေးတဲ့လူတွေကတော့ဟိုရေးနေတဲ့လူတွေကတော့ရှိပါလေဒါပေမဲ့လူတွေရဲ့သဘောတဘာဝကကိုယ်ယုံကြည်တဲ့အပိုင်းကိုပဲကိုကသိချင်နေရှာချင်နေတာရှိတယ်လို့ဆိုတော့မင်းစကားကိုသိချင်တဲ့လူတွေကလည်းဒီအဝေးဝိုင်းနဲ့ပါပဲပြောရှိနေတာများတယ်ဘယ်လိုကျွန်တော်တို့ကမင်းချက်နဲ့ဒီစကားကိုကြောက်ချင်တဲ့လူတွေကလည်းကျွန်တော်တို့မင်းချက်နဲ့စကားပြောနေတဲ့လူတွေအဝေးဝိုင်းနဲ့ပါပဲရှိနေတာများတယ်လေဆိုတော့ကျွန်တော်တို့အနေနဲ့ online ပေါ်မှာရှိတဲ့အမုန်းစကားတွေပြောနေတဲ့ရပေါ်နဲ့ကျွန်တော်တို့ဒီ link chain ရေးအတွက်ဒီ online ပြောနေတဲ့အဖွဲ့ကဘယ်လိုလုပ်မအောင်လုပ်ပါလဲဆိုတဲ့အဟာကိုတော့ကျွန်တော်တို့တိတိကျကျလေးဟိုစဉ်းစားဖို့ရလိမ့်မယ်နဲ့တူရရှိ
အဲ့ရမျိုးတွေကအခုအမားတို့စပြီးတော့လုပ်နေပြီလားစပြီးစဉ်းစားနေပြီလားဘယ်လိုတွေလုပ်ရင်ရမယ်ဆိုတာရောအကောင့်ထဲပို့ရမျိုးတွေရောရှိပါပြီလားရှင
့်ကျွန်တော်တို့ကတော့ဟို Facebook နဲ့တောင်းပြီးတော့ပေါ့နော်ဒီပန်းစကားနေဒီ online ပေါ်မှာ Facebook မှာတောင်းရတဲ့ sticker လေးတွေကျွန်တော်တို့ထုတ်ခဲ့တာရှိရပေါ့နော်အဓိကတော့အမုန်းစကားတွေတွေ့ရဆိုလို့ရှိရင်တချို့လူတွေကအများကြီးစာရင်းရေးချင်အဲ့လိုမျိုးပဲကျွန်တော်တို့ကဒီ sticker လေးတစ်ခုပို့လိုက်ရုံနဲ့ဒီအမုန်းစကားကိုကောင်တယ်လို့နဲ့ဟာလေးတွေကျွန်တော်တို့လုပ်လို့ရအောင်ပေါ့နော် sticker လေးတွေကြီးနေရတယ်ရှိတယ်နောက်ပြီးတော့ကျမတို့ဟိုလက်ရှိဒီမန်းနေပေးနေရတယ်ရှိပါတယ်ရှင
့်ခုနအမပြောသလိုပေါ့နော်ဒီမြန်မာနိုင်ငံမှာ Facebook သုံးတဲ့လူတွေကလည်းအများများတယ်ပေါ့လေအဲ့လိုများတာနဲ့အတူအမုန်းစကားတွေနဲ့ပတ်သက်ပြီးတော့ရေးသားတာနောက်ပြဿနာဖြစ်စေမယ်ပေါ့နော်ရန်စားတွေလှုံ့ဆော်တဲ့ရေးသားမှုတွေလည်းပိုများလာတယ်လို့ဆိုတော့ဘလောက်တိုင်းတာထိပိုများလာလဲဥမာပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းပေါ့နော်ဟိုဒီအင်တာနက်ပိုပြီးတိုးတက်လာတဲ့အချိန်ပိုင်းအတွင်းမှာဘလောက်များလာတာတွေ့ရပါလဲရှင့်
ကျွန်တော်ဒီ Facebook ပုံစံတွေကြလေခုဆိုလို့ရှိရင်ပေါ့နော်6တန်းနေသားလောက်ရှိလာပြီဆိုတော့လေတုံးဆွဲတဲ့တွေကကောင်းနေကြီးရဲ့တက်တဲ့တုံးဆွဲတာတွေလည်းရှိတယ်လို့ဆိုရကြီးရဲ့တက်တဲ့တုံးဆွဲတဲ့အပိုင်းတွေကလည်းကျွန်တော်တို့အများကြီးပဲပြည့်လို့ပြပါတယ်ရှင်လူတွေအနေနဲ့ကလည်းကျွန်တော်အရင်တော့ဘာမှဒီမတုံးသေးရတဲ့ no technology ရတယ်ခုဆိုလို့ရှိရင်ဒီ Facebook ပေါ်ရောက်လာတော့ပေါ့နော်ဒီသတင်းတွေမှလည်းများကဟိုများသွားဖြစ်ပေါ့နော်တိတ်ပြီးတော့ချင်းချိန်ပြီးတော့စဉ်းစားတော့ပဲနဲ့အများကြီးပဲယုံလာပါလေကြည့်လာတာရှိတယ်လေဆိုတော့ဒါကြီးခိပါဆက်ပြီးတော့ဖြစ်လာလဲဆိုလို့ရှိရင်ကောင်းတဲ့တည်းနည်းထက်လာလို့ရှိရင်လေကိုယ့်ရဲ့တည်းနည်းကပို့ပြီးတော့ပြန့်တက်တဲ့သဘောတော်အားလည်းရှိရဆိုတော့လေဒီ Facebook ကြောင့်ဒီလိုမျိုးကောလာဟလတွေကလည်းပို့ပြီးတော့ဟိုပြန့်လာတာအရင်ညံနေဆိုတဲ့ဟာလေးကျွန်တော်တို့တွေ့ရတယ်ရှိတယ်
မြန်မာနိုင်ငံရဲ့ဒီဟိုနည်းပညာပိုင်းနဲ့ပတ်သက်ပြီးအပြောင်းလဲပေါ့အထူးသဖြင့်ဒီအင်တာနက်အပြောင်းလဲကိုကြည့်လို့ရှိရင်သူများနိုင်ငံတွေမှာလိုမျိုးအပြောင်းလဲတာမျိုးတစ်ချက်မြန်မာနိုင်ငံအပြောင်းလဲနည်းနည်းပိုထူးတယ်ပေါ့လေဘာလို့လဲဆိုတော့လူတွေကဒီ ဟိုတယ်လီဖုန်းလက်ကင်စမတ်ဖုန်းနေအရန်ပေါ်လာတယ်အဲ့ဒီအင်တာနက်ချိန်တာတွေလွယ်လာတဲ့ခါကျတော့အဲ့ဒီဘဝကနေတဆင့်မူတည်ပြီးသုံးတာများတယ်နောက်တစ်ချက်ကလည်းသုံးတာများတယ်ဆိုတဲ့အပိုင်းမှာလည်းခုနအမပြောသလိုပေါ့ Facebook ကိုသုံးတဲ့လူတွေကပိုများတယ်ဆိုတော့အဲ့ဒီလိုမျိုးအပြောင်းလဲအခြေအနေကြောင့်မဟုတ်လို့ရောဒီလိုမျိုးဟိုအယုံလဲစင်မဲ့အရေးသားတွေပြဿနာဖြစ်စင်မဲ့အရေးသားတွေကလူတွေရဲ့ခေါင်းထဲကိုပိုလျှောက်တယ်လို့ရောအမတို့မြင်ပါလားရှင်
ဟုတ်ကဲ့ဟိုအကျဉ်းလို့အကျဉ်းကြီးကြောရလို့ရှိရင်မြင်ပါတယ်ဘာဖြစ်လဲဆိုတော့ဖုန်းကြီးကိုပဲကြည့်လိုက်မှဆိုရှင်လေတခြားနိုင်ငံတွေနဲ့မတူဘူးတခြားနိုင်ငံတွေဆိုလို့ရှိရင်ဖုန်းပုံတွေဆိုလို့ရှိရင်ကနန်းလေးတွေညှိရတဲ့ကြီးတဲ့ဖုန်းတွေကနေမှတစ်စိစစ်နဲ့ဒီ smart ဖုန်းတွေကြောင်းလာကြတယ်ပေါ့နော်အင်တာနက်ဆိုလို့ရှိရင်လေဟိုတခြားနိုင်ငံတွေကဆိုလို့ရှိရင်ဒီ email ကနေသွားတယ်နောက်ပြီးတော့ဒီ internet ပေါ်မှာရှိတဲ့ forum တွေဆင်သွားတယ်နောက်ပြီးတော့ဒီ blog တွေသွားတယ်နောက်ပြီးတော့ facebook ဒီ social network တွေဆိုလို့ရှိရင်အများကြီးထက်တန်လာခဲ့ပြီးမှအခုနေထောင်ရောက်လာတယ်ပေါ့နော်ဒီမှာနိုင်ငံကကျတော့ဖုန်းတွေဆိုလို့ရှိရင်ကျွန်တော်ကပကိုင်းရဲ့အနေထားလေးအခု smart phone တွေတန်းရောက်သွားပြီ။ internet ဆိုလို့ရှိရင်စစ်စစ်ပေါ့နော်။ internet ဆက်သွယ်ရေးပုံပြန်အဆင်းဆင်းကနေပြီးတော့ကျွန်တော်တို့ကခုံတက်ပြီး email တွေဘာတွေကနေခုံတက်ပြီးတော့အခုကလေးရှိကျွန်တော်တို့ကဒီ social network facebook ကိုပေါ့တန်းရောက်သွားတယ်။တန်းရောက်သွားတဲ့အခါမျိုးမှာ digital literacy online literacy အားနည်းတာတွေရှိခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့အနေနဲ့ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ media literacy အားနည်းတာတွေရှိခဲ့တယ်။ရှိခဲ့တယ်ဆိုတော့ဒီအားနည်းချက်တွေနဲ့ကျွန်တော်တို့အကြံပေးတာထက်ရှိလာလဲဆိုတော့မြို့ပညာတွေကလည်းအရန်ထုံကားလာတယ်။ကျွန်တော်တို့လက်တမ်းမှာအကုန်လုံးလာနိုင်နေဆိုတော့ပေါ့နော် media နဲ့ကျွန်တော်တို့ကဒီ digital စာတမ်းများမှုတော့အားနည်းတဲ့အခါမျိုးမှာမြို့ပညာတွေကကိုအရန်မြင်လာတော့ဇာတ်ထဲမှာမလိုက်နိုင်တဲ့အပိုင်းလေးတွေလည်းကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအပိုင်းတွေကြောင့်ကျမတို့အနေနဲ့တခြားနေရာတွေနဲ့မတူတဲ့နေပေါ့နော်ပြပြီးတော့ဒီအားနည်းချက်တွေရှိရလို့ထင်လို့ရှိ
ဟုတ်အဲ့ဒီအားနည်းချက်တွေပေါ့ခုနပြောတဲ့ဒီကွာဟနေတဲ့အပိုင်းတွေကိုနည်းသွားအောင်ပေါ့နော်အမားတို့လိုမျိုးဒီ IT ပညာကျွမ်းကျင်တဲ့သူတွေအနေနဲ့ဒီ IT ပညာတိုးတက်ရေးလုပ်နေတဲ့သူတွေအနေနဲ့ရောဘာတွေလုပ်နေလဲဘာတွေလုပ်နိုင်မယ်လို့ရောပြောနိုင်ပါလဲရှင
်ဟိုအလုပ်လုပ်ရတဲ့အပိုင်းတွေကတော့ပေါ့နော်အများကြီးပဲရှိတယ်ဥပမာတယောက်ချင်းစီပိုင်းကနေလည်းလုပ်လို့ရတဲ့ဟာတွေရှိတယ်နောက်ပြီးတော့ဒီအဖွဲ့အစည်းပိုင်းတွေကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်နောက်ပြီးတော့ policy level ကနေလည်းလုပ်ရတဲ့အပိုင်းတွေရှိတယ်လေ online ဆုံးဖြတ်တွေအနေနဲ့တာဝန်ရှိစွာတာဝန်ပြုစွာသုံးရမယ်နောက်ပြီးတော့ကိုယ်သုံးတဲ့ platform ကိုလည်းဘယ်လိုသုံးချလို့ရလဲဆိုတာကောင်းကောင်းလေးသိဖို့လည်းလိုအပ်ပါသေးတယ်ရှင်
မြန်မာနိုင်ငံမှာ ICT နည်းပညာကဏ္ဍတိုးတက်လာစေရေးစ조사ဆောင်ရွက်နေတဲ့မီဒီယာအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးမတ်ထိုက်ထိုက်အောင်ဖြစ်ပါတယ်။လူမှုကွန်ရက်တုံးနေကြသူတွေအနေနဲ့အွန်လိုင်းပေါ်မှာကိုရေးသားတဲ့အကြောင်းတွေကိုသူတစ်ပါးမထိခိုက်အောင်ရေးမယ်ဆိုရင်သူတို့စ조사နေကြသလိုငြိမ်းချမ်းတဲ့အွန်လိုင်းရပ်ဝန်းဖြစ်ပေါ်လာဖို့ကမခက်ခဲဘူးလို့ထင်ပါတယ်ရှင်။